ထိုင်းနိုင်ငံအလဲပိုင်းသမောစခွန်ခရိုင်မဟာထိုင်ဒေသမှာအခြေစိုက်ထားတဲ့အေအေစီအလုသမားကူညီကေဟာမှာကူညီဆောက်ရှောက်ထားတဲ့မြန်မာ90ကျော်ကိုထိုင်းနိုင်ငံပိုင်းကခေါ်ဆောင်သွားတဲ့တရင်ကိုတင်ပြပါမယ်။ကျွန်မအေးမှာပါထိုင်းနိုင်ငံမှာကိုဗစ် 19ရေပေါ်ကာလမှာဒုက္ခရောက်နေတဲ့တရားမဝင်မြန်မာနိုင်ငံသားတွေကိုလက်ခံထားမိတာကြောင့်မြန်မာလူသမားတွေကိုအကူအညီပေးနေတဲ့အေအေစီကေဟာကိုထိုင်းနိုင်ငံပိုင်းကဝင်ရောက်စီးနင်းနေတာပါ။
ဒီနောက်မှာတော့တရားမဝင်မြန်မာအလို့သမားတွေပါဝင်ခေဟာမှာကူညီကယ်ဆယ်ထားတဲ့လူ90ကျော်ကိုဂျော်နာ6ရက်နေ့ကခေါ်ဆောင်သွားခဲ့ကြအေးစီအလို့သမားကူညီရေးဖွဲ့ရဲ့ဒါရိုက်တာဥက္ကန်ကြီးကအခုလိုပြောပြပါတယ်။
အဲမှာ9နှစ်ကြီးကာလမှာစက်ယုံပိတ်သွားလို့အလို့သမားတွေကပလေယုံသွားဖမ်းခံတာအဖမ်းခံတဲ့အချိန်မှာပြန်ကြည့်လို့သွားဖမ်းခံတာခံကမိကကြီးကမရှိလို့ဒါပေမဲ့ပလေယုံကမဖမ်းဘူး
ကျွန်တော်ကြာမှာလူ20ဆီထောင်ချောင်းကြီးနေရတယ်နော်အခုဒီရက်ထဲမှာသူကကိုယ့်ရဲ့ချက်သွားတာကဒီမှာတန်ရုံးရတဲ့သူကလူစုတူဝင်တဲ့ပြည်နယ်လက်မခံရဘူးအဲ့တော့ကျွန်တော်ဒီလိုဒီမားတွေကိုဒီမှာနေရာလေးချိန်ချိန်လေးလို့ဒီမှာထားရပါတော့သူကအဲ့ဒါကိုဒီလိုတော့ငါတို့အမှုမလုပ်ဘူးငါတို့ခေါ်သွားမယ်ဆိုပြီးအကုန်လုံးခလေးမွေးကိနာကလေးပါခေါ်သွားတာခေါ်သွားပြီးသူတို့ကတော့အချုပ်တဲဦးတော့မထည့် ูนาตะเกียเปียนยะดูดีโหเลยตัวแทบจะปุบไปแม้ที่ไก่เปียนยะได้ดูดีก็ตูปะสั่นยะได้ทีตูไอ้ดิสันตามาท้าพี่แล้วกูนี่ไปแม้ကျွန်တော်တို့ပြရတော့ပြန်မလွတ်တော့ဘူးကုလောလောဆယ်အနေထားအဲ့ဒီ
ဂျိုလာ9ရက်နေ့မှာတော့ AC ကရာကခြံစည်းရိုးတွေကိုအရက်သားတချို့ကစတင်ရိုက်ဖြတ်ဖြတ်စည်းခဲ့တာကြောင့်ဒီလောက်ရက်ကိုရက်တန့်ဖို့မြန်မာတိုင်ရုံးကညှိနှိုင်းပေးခဲ့ရပြီးညနေပိုင်းမှာတော့မြို့နယ်အာဏာပိုင်တွေနဲ့ပြည်လည်မှုရခဲ့တယ်ဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ
်ငါတို့လည်းဟိုရေးရမှားလို့လေငါတို့မြို့နယ်မှားလို့ဆိုတော့သူရိုက်ချွေပြီးတော့ခြံစည်းရိုးနားကိုတော့ဘလောက်ကုန်သွားပြီတိုင်ရုံးကတည်သွားတယ်တိုင်ရုံးကလာတားလိုက်တာအခုတိုင်ရုံးနဲ့ဥရရအောင်တဲ့တာမကြီးရဲ့ညားကျင်းနဲ့ကျွန်တော်ညနေမှုနဲ့တက်သေးပြီးတော့ခုနကအစီအစဉ်မှာပြီးရဲ့ပြီးတဲ့အခါကျတော့ကျွန်တော်တို့ကိုရှင်ကျင်ပြီးတယ်သူသူတွေတော့မလောက်ပါနဲ့လို့အခုလောလောဆယ်ကျွန်တော်အဲ့အစီအစဉ်ကိုရောက်နေတာပေါ့ဒါမှဒီအရာကြီးတစ်ခုလုံးတော့မဖြူတော့ဘူး
AC မြန်မာလူသမားကူညီအဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာဒုက္ခရောက်နေတဲ့မြန်မာလူသမားတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့လူလူအခြေပြုအလုပ်သမားအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီကိဟာမှာတော့လုပ်ငန်းခွင်မှာထိခိုက်ဒဏ်ရာရလို့အမှုရင်ဆိုင်ရသူတွေ၊လူဝါကနစ်နာကြေးရဖို့စောင့်နေသူတွေကိုလက်ခံဆောက်ရှောက်မှုပေးနေတာပါ။ဒါပေမဲ့ထိုင်းနိုင်ငံထဲမှာတရားဝင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းမဟုတ်တာကြောင့်နားလည်မှုနဲ့ပဲမြို့နယ်အာဏာပိုင်တွေကခွင့်ပြုပေးထားခဲ့ပါတယ်။ဒါပေမဲ့တနှစ်မှာ၁၀ချိန်တက်မနေစစ်ဆေးမှုတွေခံရပြီးအခုလိုမျိုးကိုဗစ် -19 ရေးပေါ်ကာလမှာတော့အလုပ်ပြုတ်ပြီးနေရပြန်မရတဲ့တရားမဝင်မြန်မာနိုင်ငံသား30ကျော်ကိုလက်ခံထားပေးပြီးတဲ့နောက်အခုလိုမျိုးပြဿနာတွေကိုကြုံရတာပါ။ AAC မြန်မာလူသမားကူညီရေးအဖွဲ့ဟာတည်ထောင်ထားတဲ့၅နှစ်တာကာလအတွင်းမှာအလုပ်သမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့ပြီးလူသမားရေးရာကိစ္စတွေမှာညှိနှိုင်းပေးရဖို့အကူအညီပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။အလုပ်ပြုတ်ပြီးညှိနှိုင်းပေးရဖို့အမှုရင်ဆိုင်နေရတဲ့အလုပ်သမားတွေကိုယာယီအကူအညီပေးနေတဲ့လုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီကိဟာကိုလက်ပတ်ဖို့အတွက်မြန်မာလူသမားတွေကပဲအလူငွေထည့်ဝင်ကူညီနေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။